မြန်မာနိုင်ငံမှာတည်ဆောက်ထားတဲ့ဆယ်မြောင်းတာတမန်စီမံကိန်းတွေကဝဲလုံးဆယ်လိုဒေသခံတွေအတွက်ဝင်တော့ဝင်ဖို့ဖြစ်နေတဲ့ဆယ်မျိုးတွေနဲ့ပတ်သက်ပြီးဘာတွေလုပ်တယ်လဲဆိုတာကိုဒီတစ်ပတ်မှာပြောပြပါမယ်ရှင်မြန်မာနိုင်ငံမှာရှေးမြန်မာမင်းတွေလက်ထက်ကစပြီးဆယ်မြောင်းတာတမန်တွေနဲ့ရေကိုလိုသလိုအသုံးချလာခဲ့ကြသလိုခေတ်ဆက်ဆက်မှာလည်းထွန်းကားခဲ့ကြတဲ့ဤပညာတွေကိုသုံးပြီးလေယာဉ်စိုက်ပျိုးရေးအတွက်ဖြစ်စေတောက်သုံးရေးအတွက်ဖြစ်စေလျှက်စစ်ဓာတ်အားထုတ်လုပ်ဖို့ဖြစ်စေရေကိုထိန်းချုပ်အသုံးချဖို့အတွက်စီမံကိန်းတွေချခဲ့ကြတာပါဒီထဲမှာမိုးခုံရရှာရန်ဝင်းတဲကမြင်းကြံခရိုင်တောင်တာမြို့နယ်မှာရှိတဲ့လွန်ခဲ့တဲ့15နှစ်လောက်ကတိဆောက်ခဲ့တဲ့ဝဲလောင်ဆယ်ရဲ့လက်ရှိအနေအထားကိုကြည့်အောင်ပါ
ကျွန်တော်ဆယ်မျိုးဦးစီးဌာနကလုပ်တာလေရင်ငါရောက်ကိုပိတ်ပြီးတော့မှဆယ်ဆောက်တာစိုက်ပျိုးရေးတော့လုံးလို့ရမှာပဲဆိုပြီးတော့ဆောက်လိုက်တဲ့သဘောပဲဆယ်တီပြီးကစားပေါ့ဗျာနော်ရေလောင်အားလည်းကောင်းတယ်နှုံးကလည်းမလိုက်သေးတဲ့အချိန်လုံးကတစ်နှစ်ရေဝင်ထားရင်ကျွန်တော်တို့က3နှစ်လုံးမကုန်ဘူးအခုတော့အဲ့ဒီလောက်ကြီးလဲမြောင်းမြောင်းမြောင်းမြောင်းအသုံးအစွဲမရှိဘူးဗျာဆယ်ကလည်းအခုတော့ရေပြန်ပြည့်နေပြီးတော့ပြီးခဲ့တဲ့နှစ်ကတော့မိုးခေါင်တော့အဲ့ဒီမှာနှုံးတွေပါတယ်ပေါ်နေတာတွေ့တယ်ဆရာအဲ့ဒီ၄နှစ်လောက်တော့ကျွန်တော်ကိုယ်တိုင်လည်းစပားဆိုင်ခဲ့ပါတယ်အဆင်ပြေတယ်ဒီဘက်ကြတဲ့အခါကျတော့ခုနကအောက်ကနူနေပေါက်လာတယ်နွားတွေမောင်းရင်ကျွန်းနေဗျာစပားကဆိုင်လိုက်တဲ့အခါမှာကောင်းကောင်းအနှံမထွက်တော့ဘူးအခုနောက်ပိုင်းကျတော့တော်တော်များများလေတွေကအဲ့လိုဆန်းပေါက်ပြီးတော့အခုမဆိုင်တာတွေကများတယ်နောက်သုံးရင်လည်းပတ်သက်လို့တော့နောက်ပိုင်းအဲ့ဒီစီမံကိန်းကလည်းအကောင့်ထဲပေါ်မလာတော့တော့သုံးရင်ကတော့မရသလောက်ပါပဲ
ဝဲလောင်ရွာကဥဆောင်ဝင်ပါဖွံ့ဖြိုးရေးအကူအညီတွေပေးတဲ့ဂျပန်ဂျိုက်ကအဖွဲ့မှာရေအရင်းမြစ်ဆိုင်ရာအကြံပေးဖြစ်နေဆောင်ရွက်ခဲ့သူဥအောင်ဆွေကဒီဆဲအတွက်ဆယ်မြောင်းဦးစီးဌာနကိုဘယ်လိုအကြံတွေပေးခဲ့ပါသလဲ
ကျွန်တော်အကြံပေးတာကတော့ဒီရေရီယာလဟတာမြောင်းနေရနေပြီးတော့ဆွန့်တော့နေတယ်ဆွန့်လောင်ထားတဲ့ရေရဲ့အကန့်နှုန်းတော်များများပေါ်လေလေဆုံး 30% လောက်ကမြောင်းနေကိုလဟတာထုတ်လွှတ်နေတယ်ဒါကြောင့်ရည်ကိုပေါ်လေဟိုက်ဒရိုပါဝါပရိုဒက်ရှင်လို့ပို့တဲ့ဂျန်နရေးရှင်းလို့ပို့တဲ့စဉ်းစားချက်မျိုးလို့ကျွန်တော်အဲ့လိုကျွန်တော်ပြခဲ့နောက်တစ်ခုကတော့ဒီအီရီဂေးရှင်းလုပ်တဲ့နေရာမှာမြောင်းနေဆိုလို့ရှိရင်ဆယ်ကလန်သွင်းလိုက်တာမြောင်းဆုံးကိုနှစ်ကလန်လောက်ပဲရောက်တယ်ဆိုတော့ဆုံးရှုံးမှုတွေသိများတဲ့အတွက်ကြောင့်ပိုက်အီရီဂေးရှင်းကိုလုပ်တဲ့ပိုက်ဒီပိုက်ကလည်းအခုဈေးချိုးတဲ့အတွက်ကြောင့်ဟိုကျွန်တော်တို့ဒါကိုစဉ်းစားချက်မျိုးအဲ့ဒီအချက်နှစ်ချက်ကိုကျွန်တော်ကြံပေးခဲ့သူသိပေါ့လေ
မိုးကောင်ရရှာရဝင်းအတွက်ဆယ်တိဆောက်တာအနှစ်ရှိတဲ့လုပ်ရတခုပ
ါဒီဆယ်ဆောက်ခြင်းအပြင်ကျွန်တော်တို့မုကောင်ရရှာဝဲလောင်ပါဝင်ပေါ်လေရွာမောင်းများစွာကျေးကျေးဇူးခံစားရတာတော့ကျွန်တော်တို့ငင်းလို့မရပါဘူးဘာလို့လဲဆိုတော့ကျွန်တော်တို့ဝဲလောင်ဆိုလို့ရှိရင်လည်းပူအပ်ပြီးတော့သက်ကနာဖြစ်နိုင်တဲ့အခြေအနေလောက်မှာရှိတဲ့ area တခုလုံးကိုကျွန်တော်တို့ဒီဆယ်ဆောက်ခြင်းအပြင်စိမ်းလန်းဆိုပြလာပြီးတော့လူတွေရဲ့ဘဝပို့ပြီးတော့ကောင်းလာတယ်ချက်ကပုံများပါမကောင်းတဲ့အချက်တွေလည်းရှိရပေါ့ရ။ဒါပေမဲ့လို့ကောင်းတဲ့အချက်တွေအများကြီးလက်တွေ့ရရှိတယ်။ဥပမာဆိုရင်တောတောင်တစ်ပင်တွေကစိမ်းလန်းဆိုပြလာတယ်။ဒီ area ကြီးတစ်ခုလုံးကိုတဲကန္တာဖြစ်ချင်းကကာဝယ်သိမ့်သိမ့်ပြည်တယ်။ဒါကြောင့်ဆဲဆောက်ခြင်းကတော်တော်လေးကိုအနေရှိတယ်လို့ကျွန်တော်ယူဆပါတယ
်။ဆဲတစ်ခုတိဆောက်ဖို့အတွက်စီမံကိန်းမချခင်မှာအဖက်ဖက်ကကြိုတင်စဉ်းစားဖို့လိုအပ်တယ်လို့အခုလိုတိဆောက်ပြီးဖြစ်နေတဲ့ဆဲတွေအရဟတ္တမဖြစ်အောင်ပဝင်းကျင့်အတွက်လိလာဆန်းစစ်ပြီးလှုပ်ဆောင်နိုင်တာတွေအများကြီးရှိပါတယ်
။ဆေဆောချင်းကအန္တရာယ်ရှိတာတွေလည်းပါတယ်။အကျိုးရှိတာတွေလည်းပါတယ်။ဒါမှမဟုတ်ကျွန်တော်တို့ကအကျိုးရှိတာတွေကိုပို့ပြီးအကျိုးရှိလာအောင် environmental impact တွေပေါ့လေ။အဲ့ဒါတွေကိုရှင်းနိုင်မှာရှင်းနိုင်အောင်ကျွန်တော်တို့က after project environmental study လုပ်နေတယ်လို့ကျွန်တော်ယူဆတယ်။ကျွန်တော်တို့အတိုင်းမှာဆေရေပီးစနစ်တွေ project တွေလုပ်ပြီးတော့ပေါ့များလာပြီပဲ။တကူမှာ post project ပေါ်လေ environmental study မလုပ်သေးဘူးပြ။အဲ့တော့အဲ့လာတွေကိုကျွန်တော်တင်တာဝဲလောင်ဆဲမှာကျွန်တော်တို့ဒါလေးစတင်လုပ်တင်တယ်လို့ယူဆပါတယ်
။ဘာကြောင့်ပါလဲဆရာ
။အော်သူရဲ့ impact တွေကများတယ်။ဥပမာဆိုရင်တိပင်းနေစိမ်းမဆုပ်ပြလာတယ်လို့ဆိုနေတဲ့ကိစ္စမှာအချို့အပိုင်းတွေမှာ channel irrigation ပေါ့။မြောင်းနေနဲ့ဆဲရေပေးတဲ့အတွက်ကြောင့်မြောင်းနေရတစဉ်ရေတွေဟာအဆင်းသင့်တဲ့နေရာတွေရေအောက်ရေစီးပြီးတော့တပင်းနေ ecosystem နေပျက်စီးပြီးတော့ပေါ့လေတချို့တပင်းနေကလုံးဝပေကျပျက်စီးသွားတာတွေကိုတွေ့ရတယ်အဲ့ဒီအချက်တည်းဟာကျွန်တော်တို့အနေနဲ့ဟို water logging ဆိုတဲ့နေရာရေ control ကျွန်တော်တို့မလုပ်တတ်လို့လုပ်တဲ့မဲ့အချက်တွေမလုပ်တဲ့အတွက်ကြောင့်ဖြစ်တယ်လို့ကျွန်တော်ယူဆတယ်ဒီပြင်း impact တွေလည်းအများကြီးရှိပါတယ် ဥမာဆိုရင်ကျွန်တော်တို့ရဲ့ဒီဇိုင်းလိုအပ်ချက်ပေါ့လေရေမလွတ်လို့ရှိရင်တမန်ရှန်တော့မှကြောက်တယ်ဆိုတော့ရေကိုလွှတ်နေရတယ်အဲ့လိုလွှတ်နေတဲ့အတွက်ကြောင့်ရေရမြောင်းထဲမှာဆင်းသွင်းစီးနေပြီးတော့ irrigation channel တွေလည်းသူတို့ကစပီးမလုပ်တဲ့ချိန်မှာရေတွေလာနေတဲ့အတွက်ကြောင့်ရေကိုမယူနိုင်ဘူးပေါ့လေအဲ့တော့ဒီရေတွေကမြောင်းထဲကိုမဝင်နိုင်တဲ့မလိုအပ်တဲ့နေရာတွေစီးပြီးတော့ဟိုသလုံးငန်းတစ်ခုပေါ့လေ sub storage tank မရှိဘဲနဲ့အဲ့လိုပဲသွားကြည့်ရသွားတဲ့ဘောပေါ့လေအဲ့လိုသွားနေတဲ့အတွက်ကြောင့်ဒီရေတွေဟာတစ်ပင်နေနဲ့လူတွေကိုဒုက္ခပေးနေဆိုအဲ့လိုအချက်တွေပေါ့လေမလိုအပ်တဲ့အချက်တွေပြည့်ကြုံနေရတယ်နောက်တစ်ခါစေမျိုးစီမံကိန်းလုပ်တဲ့အထက်မှာကျွန်တော်တို့ water supply ဆိုတဲ့ purpose တစ်ခုကိုမစဉ်းစားတဲ့အတွက်ကြောင့်ခြေရင်းပြင်ခြေကြီးကိုကြည့်ပြီးတော့ရင်ကနေတဲ့ရွာသားတွေလည်းအများကြီးရှိတယ်အဲ့တော့အစကတည်းကခြေကိုဆောက်ရင်ရောရေပိဖို့အတွက်ပောက်ရေပိဖို့အတွက်စီမံကိန်းကိုထည့်သွင်းစဉ်းစားတယ်။အဲ့ဒီအချက်တွေမစဉ်းစားတဲ့အတွက်ကြောင့်အဲ့လာတွေကျွန်တော်တို့ရှုံတွေ့ရတယ်
။ဟိုဆဲတိဆောက်ခရင်းကထည့်ပြီးတော့စဉ်းစားရမှာပေါ့နော်ဆရာ
။ဟုတ်တယ်။သူပြမိုးကောင်ရေရှောင်းမှာဆဲဆောက်မယ်ဆိုရင်တော့ပောက်ရေ purpose တစ်ခုကိုထည့်သွင်းစဉ်းစားတယ်လို့ကျွန်တော်ယူဆတယ်။အဲ့ဒီ purpose ကိုထည့်သွင်းစဉ်းစားတဲ့ဆဲတွေကတော်တော်နည်းတယ်လို့အဲ့ဒီအချက်က project တစ်ခုအောင်မြင်မှုဆုံးရှုံးမှုမှာအများကြီးမူတည်နေတယ်လို့ကျွန်တော်ထင်တယ်။
ဒီဝဲလောင်ဆက်အတွက်ဆိုရင်ဘာလုပ်တင်တယ်လို့ထင်ပါလဲဆရာ
ကျွန်တော်အမြင်တော့ရရားစစ်တွေပဲတုံးကြမယ်လို့ယူဆတယ်ရေ quality တွေပောက်ရည်အနေနဲ့ဟိုကျွန်တော်တို့တိုင်းတာရရှိတဲ့ဒေတာရဆိုရင်တော့ပောက်လို့တင်တော်တဲ့နောက်ဆုံးပိတ်အဆင့်လောက်မှရှိတယ်ကောင်းတဲ့အဆင့်မှမရှိဘူးပါအဲ့ဒီအချက်ဒီကြောင့်တုံးဝရေတွေကိုပေါက်ထုတ်ပြီးတော့အသစ်ပြန်ဒီဇိုင်းဆွဲပြီးတော့ရရားစစ်ထုတ်ဖို့လုပ်မယ်လို့ထင်တယ
်မြန်မာနိုင်ငံအလဲပိုင်းမူခေါင်ရရှာဒေတာမှာအခုဝဲလောင်လိုမျိုးဆယ်ရီရှိနေနိုင်တာမို့ဒါတွေကိုထုတ်ဖို့ဆန်းစစ်ဖို့အတွက်လိုအပ်နေပါတယ်ဆိုတော့ကိုတင်ပြရင်ဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါစေနောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်မယ်နော်